အခုကျွန်တော်ရောက်ရှိနေတဲ့နေရာဆိုရင်မောင်နှောမြို့နယ်တောင်ပိုင်းအင်းနဲ့ကျွာဖြစ်ပါတယ်ခင်ဗျဒီဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုဖြစ်စဉ်တွေနောက်ပိုင်းမှာရခိုင်ပြည်နယ်တန်တွဲမန်အောင်ရံပြဲစတဲ့မြို့နယ်တွေကတိုင်းရင်းသားတွေဟာဒီနေရာမှာလာပြီးတော့အရှေ့ချဖို့ကြိုးပမ်းလာတာတွေ့ရတယ်ခင်ဗျလာရောက်ရှေ့ချဖို့ကြိုးပမ်းသူတွေဟာဒီအင်းနဲ့ကျွာမှာလက်တလောယာယီမှီခိုနေရတာလည်းတွေ့ရပါတယ်ခင်ဗျအသူတို့ဒီနေရာမှာဘာကြောင့်အရှေ့ချဖို့ရလာတယ်ဆိုတာကိုသူတို့ကိုကျွန်တော်မေးကြည့်ပါမယ်ခင်ဗျ
ဒီနေရာမှာရှေရှားဖို့အဆင်ပြေမင်းသားစုတွေအခု9ရက်9ရက်ပါလာခဲ့တယ်ဒီမှာနေရန်နေဖို့အတွက်ကိုဆင်းရဲရှေရှားပြီးတော့တန်မြင့်တွေကဒီကိုလာခဲ့တာဒါဒီမှာလောက်ဖို့ကင်ဖို့ရတယ်လေရေလောင်းငန်းကိုပူသွားပြီးတော့ဆင်ပြေနေလို့ထင်တယ်ကျွန်တော်ဆင်ကောက်ကလာတာမင်းသားစုကစစ်သုံးဦးစုလူကဟိုလောက်30နဲ့4ယောက်ဖြစ်တယ်နောက်ထပ်လည်းလာဖို့လူတွေရှိသေးတယ်
တန်တွဲမြက်နဲ့ဆင်ကောင်းကြည့်ပါကနေမောင်တော်ဒေသမှာမိသားစုနဲ့အရှိချဖို့ပြောင်းရွှေ့လာတဲ့ဥခင်မောင်တင်ကပြောဆိုသွားတာဖြစ်ပါတယ်။သူတို့တွေဟာပြီးခဲ့တဲ့ရပန်ကမောင်တော်မြက်နဲ့အင်းနဲ့ကြည့်ပါကိုရောက်ရှိလာကြတာဖြစ်ပါတယ်။တန်တွဲရန်ပြဲမှန်အောင်စားတဲ့မြက်နယ်ကနေအင်းနဲ့ကြည့်ပါကိုရောက်ရှိနေကြသူတွေဟာဒီနေ့အထိဆိုရင်လူအေး60ကျော်ရှိပါတယ်။တန်တွဲမြက်နယ်ကနေပြောင်းရွှေ့လာတဲ့ဥစင်အောင်ကတော့အနောက်တကားကိုမြို့ချစ်စစ်တဲ့နဲ့ကာကွယ်ရမယ်ဆိုတဲ့ခံယူချက်ကြောင့်အခုလိုပြောင်းရွှေ့လာတာလို့ပြောပါတယ်။
ဘယ်ဖွဲ့စည်းကမှဘယ်ဌာနကမှဦးလိုလိုကိုခေါ်တာမဟုတ်ဘူးဦးလိုလိုရဲ့မိမိအသိစိတ်နဲ့ဒါပြည်သူ့မြန်မာနိုင်ငံတော်ရဲ့အစိုက်အပိုင်းဖက်တယ်ဒါကျွန်တော်တို့ရခိုင်ပြည်ရဲ့အနောက်တစ်ခေါက်တစ်ခုဖြစ်တယ်နော်အနောက်တစ်ခေါက်ကိုမိမိတို့ရဲ့မြို့ရှိစိတ်တစ်ခုနော်ငါတို့ဒီကိုအနောက်တစ်ခေါက်ကိုကိုလူသားနဲ့ကာကွယ်ရတော့မယ်ဆိုတော့မြို့ရှိစိတ်တစ်ခုနဲ့ဘာဘာတို့ဒီနေရာကိုပြောင်းလာတာ
အင်းနဲ့ကြီးရွာကိုပြောင်းရွှေ့လာသူတွေရဲ့အထက်မှာမိသားစုလားအပိတိုင်ပြောင်းရွှေ့လာကြသူတွေပါဝင်တယ်လို့ကနဦးအနေနဲ့မိသားစုအလုံးမဟုတ်ပဲတယောက်စားနှစ်ယောက်စားလောက်သာလာကြသူတွေလည်းပါဝင်ပါတယ်။သူတို့တွေကအင်းနဲ့ကြီးရွာမှာရှိတဲ့စာသင်ကျောင်းဘုန်းတော်ကြီးကျောင်းနဲ့ရွာတွေကနေအိမ်တချို့မှာယာယီနေရာချတာပေးပါတယ်။ရွှေပြောင်းအရှိချသူတွေကိုအနောက်ဘက်ဒေသရခိုင်မြို့သားနယ်မြေပြန်လည်တိဆောက်ရေးအထောက်အပံ့ကော်မတီ CRR ကငွေကြေးအချို့နဲ့ငါးသက်တာဘူးအချို့ကိုမနေ့ကတော့ရောက်ထောက်ပံ့ပေးခဲ့ပါတယ်။ယာသက်ပံအရှိချနေထိုင်လို့တဲ့မိသားစုတွေအတွက်တင်းတော်တဲ့နေရာမှာနေအိမ်တွေဆောက်လုပ်ပေးသွားမယ်လို့လည်းပြောခဲ့ပါတယ်။ရသေတာမြို့နယ်မယူကန်းကျေတခြားဟာတရှိန်ကရခိုင်တိုင်းရင်းသားအများပြနေထိုင်ခဲ့တဲ့ဒေသဖြစ်ပြီးအခုလက်ရှိမှာတိုင်းရင်းသားတွေပြန်လည်အရှိချနေထိုင်လာဖို့အတွက်ကြိုးပမ်းနေတာလို့အနောက်ဖက်ဒေသရခိုင်မျိုးသားနေမြေပြန်လည်တည်ဆောက်ရေးအထောက်အပံ့ကော်မတီရဲ့ဥက္ကဋ္ဌဒေါက်တာအေဂျင်ကပြောပါတယ
်ဒီလူတွေဟာရေလုံးကောင်းကိုနိုးနဲ့ကျွမ်းကျင်ပြီးသားလူတွေဖြစ်တယ်နောက်ပြီးတော့ဟိုကွာမဲ့ရခိုင်ပြည်တောင်ပိုင်းရခိုင်ပြည်နဲ့တောင်ပိုင်းကလူရတယ်အရင်တော့ဒီနေရာမှာသူတို့ငားလာဖမ်းတဲ့ဖမ်းမှုတယ်ငားဖမ်းလုံကောင်းကိုလူမှုတယ်ဒါပေမဲ့ဒီလိုမဲ့လူမျိုးသားတွေကမောင်းထုတ်ချင်းချောက်တဲ့အတွက်ထွက်ပြေးသွားတဲ့လူတွေဖြစ်တယ်အခုဒီလူတွေပြန်လာအောင်ကျွန်တော်တို့ပြန်ပြီးတော့ခေါ်နေပါတယ်အခုလောလောဆယ်မှာကတော့အိမ်တော်စု31စုပဲရှိတယ်သူတို့နေရာချတာဖို့အတွက်ကျွန်တော်တို့ကဟိုသင့်သင့်အင်အားလေးတွေပေါ့လေကျွန်တော်တို့စောက်လုပ်နေတယ
်ရခိုင်တိုင်းရင်းသားတွေရဲ့ဘိုးဘွားပါနေမြေဖြစ်တာကြောင့်တိုင်းရင်းသားတွေကိုပြန်လဲအရှိချနေထိုင်စီပြီးရခိုင်လူနေမှုဘဝကိုပြန်လဲတည်ဆောက်ဖို့ရည်ရထားတယ်လို့လည်းဒေါက်တာအေဂျင်ကပြောပါတယ်ပေါတော်မြွတ်နယ်ကနေရတိတော်မြွတ်နယ်မှာအရှိချဖို့အတွက်ပြီးခဲ့တဲ့လကရောက်ရှိနေတဲ့မိသားစု12စုကိုကိုးတန်ကကြည့်ရမှာအနောက်ဘက်ဒေသရခိုင်မျိုးသားနယ်မြေပြန်လည်တည်ဆောက်ရေးအထောက်အပံ့ကော်မတီကလုံချင်းနေအိမ်တွေလည်းတည်ဆောက်ပေးနေတယ်လို့ငါးဖန်းလုပ်ငန်းအတွက်လှေတွေပိုက်တွေကိုလည်းအခမဲ့ပေးအပ်ထားပါတယ်။ဒါဟာနိုင်ငံတကာနဲ့အစိုးရရဲ့ကူညီထောက်ပံ့မှုတွေမှာပါပဲဒေသတွင်းကအလှူရှင်တွေရဲ့လှူဒါန်းငွေတွေနဲ့ကြိုးပမ်းနေတာဖြစ်တယ်လို့လည်းဒေါက်တာအေဂျင်ကပြောပါတယ်ခင်ဗျာ။